ကိုဗစ် -19 ကပ်ရောဂါကြောင့်ထိခိုက်နေတဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအတွက်ဒေါ်လာဘီလီယံ980သုံးဆွဲထောက်ပံ့မဲ့အစီအစဉ်ကို EU ကကြာသပတေးနေ့တုန်းကအတည်ပြုလိုက်ပါတယ်။ EU ပြည်သူတွေရဲ့ကျန်းမာရေး၊ဘေးကင်းလုံခြုံရေးကိုဦးစားပေးရမယ်ဆိုတာအလုံးသဘောတူခဲ့ကြတယ်လို့ဥရောပကောင်စီဥက္ကဋ္ဌရှာမစ်ရှဲလ်ကပြောကြားခဲ့ပါတယ်။ဂျွန်တရက်နေ့မှာစတင်မယ်လို့မျှော်လင့်ထားတဲ့ထောက်ပံ့ရေးအစီအစဉ်အရလာစာမဲ့ဖြစ်နေသူတွေကိုငွေကြေးထောက်ပံ့ရေးကုမ္ပဏီတွေဆက်လက်လည်ပတ်နိုင်အောင်ကြားကန်ပေးရေးနဲ့ကျန်းမာရေးစနစ်တွေအတွက်ငွေတွေကိုသုံးစွဲမှာဖြစ်ပါတယ်။ COVID-19 ကပ်ရောဂါကြောင့်စီးပွားရေးထိခိုက်နေတဲ့ EU 28နိုင်ငံပြန်လည်နှလန်ထူရေးအတွက်သုံးစွဲဖို့ရန်ပုံငွေကိုလည်းကြာတာပြေးနေတော့က online ပေါ်ကနေလုတ်ခဲ့တဲ့ညီလာခံမှာကောင်းဆောင်တွေသဘောတူခဲ့ကြပါတယ်။ရန်ပုံငွေပမာဏအတိအကျကိုမပြောပေမဲ့ဒေါ်လာ 1.1 trillion ကနေ 1.6 trillion အထိလိုလိမ့်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကြောင့်ခေတ်သက်မှာဘယ်တော့မှမကြုံဘူးတဲ့စီးပွားရေးထိခိုက်မှုကြီးဖြစ်နေတယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌအာဆလာ ဖွန်ဒါ လိုင်ယန်ကပြောကြားခဲ့ပါတယ်။